ကျွန်တော်ဝင်းမဲပါ။သုံးဘက်နီးပါးသာလိုတော့တဲ့မြန်မာနိုင်ငံရွေးကောက်ပွဲတွေမှာအရင်ဖြတ်သိမ်းခဲ့တဲ့မဲဆန္ဒနယ်မြေတွေတဲ့အနေရကင်းဘေးရှင်တယ်လို့ပြန်ပြောလာရင်လုံခြုံရေးဆိုင်ရာဌာနတွေကမှတ်ချက်တောင်းပြီးပြန်စဉ်းစားမယ်လို့ရွေးကောက်ပွဲကော်မရှင်ကဆိုလိုက်ပါတယ်။ဒီကြောင့်သူရွေးကောက်ပွဲကော်မရှင် UEC ဖွဲ့ဝင်ဦးမြင့်နိုင်ကမနေ့အင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောခဲ့တဲ့အပေါ်ရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့ခေါင်းဆောင်နောက်အဓိကရခိုင်နဲ့ရှမ်းပါတီခေါင်းဆောင်တွေကိုမေးထားပါတယ်။ Face လို့သူကခေါ်တဲ့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့အမှုဆောင်ဒါရိုက်တာစိုင်းရဲကျော်စွာမြင့်ကဒီဆုံးဖြတ်ချက်ကိုကြိုဆိုပေမဲ့အချိန်ကန့်နေလို့လက်တွေ့ဖြစ်ပါမလားလို့အခုလိုစရှင်းပြပါတယ်
။ပြန်စဉ်းစားမယ်လို့ပြောရတဲ့လေကြိုဆိုပါတယ်။ဒါပေမဲ့ဒါအမြဲတမ်းဆက်ဆံလုပ်ဖို့လိုတဲ့ရွေးကောက်ပွဲအခုသုံးပတ်ပဲကျန်တော့တာ။ဆိုကျွန်တော်တို့ဟိုဒီရွေးကောက်ပွဲမလုပ်တော့ဘူးဆိုကြောင့်မို့ message series နဲ့ရက်တန်သွားပြီးပြည်သူလူထုရဲ့စိတ်ဝင်စားမှုကအဲ့ဒီဒေသတွေမှာဒါအပြောင်းလဲအကြီးကြီးမားမားဖြစ်သွားပြီလို့။ဒါပေမဲ့လည်းလက်တွေ့မှာတော့ဟိုအဲ့လိုဆုံးဖြတ်ဖို့ဆိုတာလည်းဟိုသိတော့ဖြစ်နိုင်မှာမို့လဲစဉ်းစားမိပါ။ဆိုအရေးကြီးတာကတော့ဒီဆုံးဖြတ်ချက်တွေကိုမချခင်မှာသက်ဆိုင်ရာနိုင်ငံရေးပါတီရဲ့ခေါင်းဆောင်တွေအဲ့ဒီဒေသမှာရှိတဲ့နိုင်ငံရေးခေါင်းဆောင်တွေနဲ့အရင်ဆုံးတည်တည်ဆဆတွေ့ဆုံမိနိုင်တဲ့နယ်လို့ကျွန်တော်မြင်တယ်။အဲ့ဒါဒီဆုံးဖြတ်ချက်ပေါ်မှာမကြည်မလဲဖြစ်တာရဲ့အကြီးမားဆုံးအဓိကချက်ပဲလို့ကျွန်တော်မြင်ပါတယ်။
အဲ့ဒီတော့အရင်မညှိနှိုင်းခဲ့ပေမဲ့ဒီတစ်ခါသက်ဆိုင်ရာပါတီတွေနဲ့ညှိနှိုင်းဖို့အလားအလာကိုမေးရမှာဆိုင်ရဲကျော်စွာမြင်ကပဲ။
ဟိုဒီနေ့ပြောသွားတဲ့ဒေသချင်းတွေမှာတော့သူတို့ပြန်တိုင်ပြီမဲ့ဆိုတာကျွန်တော်တို့ဟိုမကြားမိဘူး။ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေဟာဒီဥပဒေမူပေါင်းနဲ့လုံထုံးလို့နီးဆိုင်ရာဆုံးဖြတ်ချက်တခုတည်းမဟုတ်ဘူးဒီဟာတွေကနိုင်ငံရေးကတည်ရမှုရှိတယ်ဆိုတဲ့ဟာကတော့ကျွန်တော်တို့ဘာလို့နိုင်ငံရေးရှုထောင့်မှုကိုအမြဲထက်သွင်းစဉ်းစားဖို့လိုမယ်ရွေးကောက်ဒီဆုံးဖြတ်ချက်တိုင်းဆုံးဖြတ်ချက်တိုင်းဟာနိုင်ငံရေးတည်ရမှုကြီးကြီးမားမားရှိတယ်ဆိုရာဒါအခုလက်ရှိရှိရဲ့ကျွန်တော်တို့အခြေအနေတွေကတသက်ပဲလို့ကျွန်တော်တို့ပြောချင်တာပ
ါဒီနေရာမှာမဲဆန္ဒနယ်မြေအများစုဖြတ်သိမ်းခံခဲ့ရတဲ့ရခိုင်ပြည်နယ်ကရခိုင်မျိုးသားပါတီရဲ့မူဝါဒရေးရာဦးဆောင်ကော်မတီဖွဲ့ဝင်ဦးဖေတန်းကိုအခုသတင်းစာရှင်းလင်းပွဲမှာပြောခဲ့တဲ့ချင်းပြည်နယ်ကပလတ်ဝနဲ့ရခိုင်ကအမ်းမြို့တွေအတွက်ပြန်စဉ်းစားဖို့အပေါ်ဘယ်လိုထူးခြားမှုရှိပါလဲလို့မေးရမှာ
ပလတ်ဝကတော့အဓိကတိုက်ပွဲတွေနေတိုင်းမျိုးဖြစ်နေတဲ့နေရာမျိုးအဲ့ဒီနေရာကိုရေကောက်ပွဲစီးရင်ကပေါ့နော်မပယ်ချက်ပဲနဲ့လုပ်မယ်လို့ကြေညာထားတော့အဲ့ဒီပုံမှာဒီခိုင်ပြည်နယ်ကဟိုပေါတော်လူမြို့နယ်မြို့နယ်နှိုင်းရှင်ပြီးတော့တခါမှဒါတိုက်ပွဲမဖြစ်တဲ့မြို့နယ်တချို့နဲ့နှိုင်းရှင်ပြီးတော့ဒါကြတော့မလုပ်ဘူးဟိုမှာနေတိုင်းဖြစ်နေတဲ့နေရာကြတော့လုပ်တယ်ဆိုရဲအငင်းပွားမှုကြီးဝေဖန်မှုကြီးရှိပါတယ်အဲဒါကြောင့်ဒီလိုပြန်စဉ်းစားမယ်ဆိုတဲ့သဘောမျိုးပြောတယ်လို့ထင်တယ
်နောက်အမ်းမြို့နယ်ကိုပြန်စဉ်းစားဖို့ကော်မရှင်ကပြောခဲ့တဲ့အပေါ်ဆက်မရမှာပယ်ဖြတ်ခံမြို့တစ်ခုဖြစ်တဲ့မြေပုံမြို့နယ်ရဲ့လက်ရှိပြည်သူ့လွှတ်တော်အမတ်လည်းဖြစ်တဲ့ဥဖေတန်းကပဲ
အမြင့်နယ်ကြတော့ဒါနတ်ပခတကယ်တပ်ဌာနရှိရှိတဲ့နေရာပါအဲ့ဒီနေရာမှာမြို့ရောနောက်ပဲလုတယ်မဲဆန္ဒနယ်တစ်ကိုလုပြီးတော့နှစ်ကိုမလုဘူးဆိုတော့အဲကိစ္စတွေရှိတာပေါ့တော့တကယ်တော့တိုက်ပွဲတွေဖြစ်နေတာကမဲဆန္ဒနယ်တစ်တလက်ချောင်းမှာဖြစ်တယ်မဲဆန္ဒနယ်နှစ်မှာဘာမှမဖြစ်ဘူးတော့တစ်ကအဲနိုင်ရှိရှိတဲ့နေရာမျိုးလို့လုတယ်ဟာနှစ်ကတော့အေးဘီနိုင်ရှိရှိတဲ့နေရာမျိုးမလုပ်ဘူးဆိုပြီးတော့ဝေဖန်ကြတာပေါ့နော်ဒီပုံမှာဘလို့ပြင်ဆင်လာမလဲတရနှစ်ရလုံမလားဆိုတော့ကျွန်တော်တို့စောင့်ကြည့်ရုံပဲပေါ့နော
်ဒါအပြင်ဒီရွေးကောက်ပွဲကော်မရှင်သတင်းစာရှင်းလင်းပွဲမှာမပြောခဲ့တဲ့ရှမ်းပြည်နယ်ကနယ်မြေတည်ငြိမ်တဲ့မိုင်းကင်မျိုးအတွက်ဘာထူးကြလဲလို့မေးရမှာရှမ်းတိုင်းဒေသဒီမိုကရေစီအဖွဲ့ချုပ်ပါတီတွဲဘက်အတွင်းရေးမှူးတစ်ဆိုင်ကျော်ညွန့်ကအခုအစိုးရနဲ့အရင်အစိုးရပါတီတွေနဲ့ပါပေါင်းပြီးစာပြန်တင်ထားတယ်လို့ဆိုပါတယ်ဒီနေရာမှာရွေးကောက်ပွဲကော်မရှင်အနေနဲ့လုံခြုံရေးအတွက်ကာကွယ်ရေးနဲ့ပြည်ထောင်စုဝန်ကြီးဌာနတွေကနေမှတ်ချက်တောင်းဆောင်ရွက်ခဲ့တယ်လို့ပြောခဲ့တဲ့အပေါ်စိုင်းချောင်ညွန့်ကအဓိကဆုံးဖြတ်ရမှာကကော်မရှင်တာဝန်ပဲလို့ဆိုပါတယ
်အဓိကအရင်တော့တင်ပတ်ချက်တွေကိုသူတို့ကြည့်တာတော့ကြည့်လို့ရပါတယ်ဗျဒါပေမဲ့ UEC ကိုယ်တိုင်ကဆုံးဖြတ်ရမှာဖြစ်ပါတယ်ပြီးတော့ဒီ UEC ကဆင်ခြင်တုံတရားနဲ့ပေါ့ဗျာနောက်မှလက်တွေ့မှာအပြင်မှာတကယ်ဖြစ်ပျက်နေတဲ့ဟိုမြေပြင်အခြေအနေကိုဘလောက်ဟိုတိတယ်လဲပေါ့ဒါမှမဟုတ်တိအောင်ဘလောက်ထိလုပ်ပြီးမှဆုံးဖြတ်ထားတယ်ဆိုတဲ့အပေါ်မှာလည်းအမှန်တန်ရေးကြီးပါတယ်ပက်ပေါင်းဆောင်အောင်မေးမြန်းပြီးမှလုပ်ဆောင်တင်တယ်လို့မြင်တယ
်အခုလိုအချိန်တွေမှာစိုင်းရဲကျော်စွာမြင့်ကလည်းအခုလိုပါတီတွေနဲ့တိုင်ပင်မှုအားနေတာကြောင့်နောက်ဆုံးရွေးကောက်ပွဲရလဲအထိပါပြဿနာတက်လာနိုင်တယ်လို့ဆိုရင်တရှိပြောခဲ့ပါတယ်ဒါအပြင်စိုင်းရဲကျော်စွာမြင့်ကပဲက COVID ကာလကာကွယ်ရေးအတွက်ကော်မရှင်ကအမှတ်ကံပြောနေပေမဲ့လက်ထက်မှာဒီကာကွယ်ရေးပစ္စည်းတွေအတွက်ဘတ်ဂျက်တင်တောင်းထားတာမတွေ့ရလို့စိတ်ကူးမိတယ်လို့ဆိုခဲ့ပါတယ်ခင်ဗျာကျွန်တော်ဝင်းမင်ပါ